စက်တင်ဘာလ6ရက်နေ့မှာကျင်းပဖို့ရှိတဲ့ဟောင်ကောင်ဥပဒေပြောင်းစီရွေးကောက်ပွဲကိုတနင်္လာနေ့ဆွေးဆိုင်လိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကဖြစ်တင်ရှုတ်ချလိုက်ပါတယ်။စနေနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့ကြေညာချက်မှာဟောင်ကောင်ဥပဒေပြောင်းစီရွေးကောက်ပွဲကိုဒီလောက်ကြာအောင်ရွှေ့ဆိုင်ထားဖို့လုံလောက်တဲ့အကြောင်းပြချက်မရှိကြောင်းနဲ 1998ခုနှစ်မှာဟောင်ကောင်ကိုတရုတ်ကိုလွှဲပြောင်းပေးတော့ကသဘောတူထားတဲ့ကုလသမဂ္ဂအတိအမှတ်ပြုတရုတ်ဗြိတိန်ပူးတွဲကြေညာချက်ကိုလိုက်နာဖို့တရုတ်ပြည်မကြီးကမလိုလားဘူးဆိုတာပြသလိုက်တာဖြစ်တယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ဟောင်ကောင်ရွေးကောက်ပွဲတွေကိုတနည်းရွှေ့ဆိုင်တဲ့အကြောင်းပြည်မကြီးကခန့်အပ်ထားတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်းမတောက်ကြနီးကကြေညာခဲ့တာပါ။ဒီကြေညာချက်ဟာရွေးကောက်ပွဲမှာအခြေအနေကောင်းမယ်လို့ယူဆထားတဲ့ဒီမိုကရေစီလိုလားသူတွေအတွက်ထိုးနှက်ချက်တစ်ခုဖြစ်တယ်လို့ဒီမိုကရေစီရေလှုပ်ရှားမှုတွေကိုဟောင်ကောင်အစိုးရကဖိနှိပ်နေတဲ့လှုပ်ဆောင်ချက်ထဲကတစ်ခုလို့လည်းလေ့လာသူတွေကယူဆကြပါတယ်ရှင်။